တော်ရှင်များခင်ဗျာနိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆွခြင်းနဲ့တရားစွပ်စွမှုကိုရင်ဆိုင်ဖြေရှင်းမှုအတွက်နိုင်ငံတော်တော်ငံပုဂ္ဂိုလ်ဒေါက်တာဆုကြည်ဒီဇင်ဘာလ8ရက်တနင်္ဂနွေနေ့မနေ့ကနေပြည်တော်ကနေသာလန်နိုင်ငံကိုထွက်ခွာသွားခဲ့ပါပြီနေသာလန်နိုင်ငံဒီဟိတ်မြို့မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာပေါ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆွဆွတင်ကြားထားတဲ့အမှုနဲ့ပတ်သက်ပြီးဒီဇင်ဘာလ10ရက်နေ့ဂမ်ဘီယာနိုင်ငံကိုစတင်ဆစ်ဆင်းမှာဖြစ်ပါတယ်ဒီဇင်ဘာ17ရက်နေ့မှာမြန်မာပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ပေါ်ဒေါက်တာဆုကြည်ကိုယ်တိုင်ပြန်လည်လျှောက်လွှဲမှာဖြစ်ပါတယ်။ဒီဇင်ဘာ12ရက်နေ့မှာတော့ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံတို့အပြန်အလှန်လျှောက်လွှဲကြမှာပါ။အခုလိုဒေါက်တာဆုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်ဖြေရှင်းမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံလန်ဒန်မြို့ Queen's Mary တက္ကသိုလ်မှာရိုဟင်ဂျာအလေးလေးလာနေတဲ့သူတည်သူတွေကတူးဖြစ်တဲ့ပမောက်ခပင်းနီဂရင်းကဒေါက်တာဆုကြည်ဟာICJ မှာလူမျိုးတုံးတပ်ဖြတ်မှုကိစ္စနဲ့ပတ်သက်ပြီးရှင်းရှင်းဝေအောင်ကောက်ကပြောဆိုပါလိမ့်မယ်။2016-2019ရခိုင်မြောက်ပိုင်းလူသားပွဲကိစ္စကိုလည်းမျက်စိမှိတ်ပြီးတော့ညှင်းဆိုပါလိမ့်မယ်လို့ဒါကထွေပြွန်သတင်းစာကိုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကိုဖီယာနာအကြံပေးကော်မရှင်အဖွဲ့ဝင်တူဖြစ်ခဲ့တဲ့နယ်သာလန်သားမဟောင်းမစ္စတာအဆန်ကတော့မြန်မာအနေနဲ့အခုလိုဂမ်ဘီယာ ICJ တို့နဲ့ထိတွေ့လာတာကောင်းတယ်လို့မြင်ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေတရားရုံးကိုလာရောက်တာသိတော့မထူးဆန်းပါဘူး။ထိုင်းနဲ့ကမ္ဘောဒီးယားနယ်စပ်ပြဿနာတို့ကလည်းဒီလိုပါပဲ။ကွာခြားတာကတော့မြန်မာပြည်ထနာကလူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်ဆွဆွဲခံရတဲ့ပြည်ထနာဖြစ်နေတာပါလို့ပြောဆိုခဲ့ပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံအပေါ်ဆွဲဆိုတဲ့ဆွဆွဲကိုဂမ်ဘီယာက OIC ခေါ် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ပံ့ပိုးကူညီမှုနဲ့တင်ခဲ့တာပါ။ OIC နဲ့အတူဂမ်ဘီယာရှိနေချုပ်လက်ဖြစ်တရားရုံးဝန်ကြီးလက်ဖြစ်တဲ့တန်ဘာဒူကလည်းအရေးကြီးတဲ့အပိုင်းကပါဝင်နေပါတယ်။သူဟာရဝန္ဒလူသားပွဲကိစ္စတုန်းကဥဆောင်တရားဆွဆွဲခဲ့သူဖြစ်ပါတယ်။ဂမ်ဘီယာရဲ့ဆွဆွဲကြောင့်မြန်မာအစိုးရအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်လာစေတဲ့ဥပဒေတွေမူဝါဒတွေကိုပြုပြင်ပြောင်းလဲလာစေဖို့တွန်းအားတရဖြစ်လာမယ်လို့ GGC ကကမ္ဘာလုံးဆိုင်ရာတရားရေးဌာနဥက္ကဋ္ဌကလည်းပြောဆိုခဲ့ပါတယ်မြန်မာပေါ်ဆွဆူထားတဲ့အဓိကအချက်တွေကတစ်ခုကတော့မြန်မာအနေနဲ့နောက်မှာအခုလိုလူမျိုးတုံးတပ်ဖြတ်မှုသဘောဆောင်တဲ့လို့ရမျိုးတွေထပ်မံပေါ်ပေါမလာစေရဖြစ်တယ်လို့လည်းသိရပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဖြစ်ရတွေအပေါ်မြန်မာကလူမျိုးတုံးတပ်ဖြတ်မှုမဟုတ်ဘူးလို့မြင်နေရင်ဘယ်လိုလုပ်မှာပါလဲဆိုတဲ့မေးခွန်းလည်းပေါ်ပေါလာပါတယ်အဲ့ဒါကိုတရားရုံးကဘလို့လို့ရမျိုးတွေဟာဖြင့်လူမျိုးတုံးတပ်ဖြတ်မှုမြောက်လို့ရှောင်ရှားရမှာဖြစ်ကြောင်းတတ်မှတ်ပေးရမှာဖြစ်တယ်လို့တရားရေးဝန်ကြီးကပြောပါတယ်။တကယ်လို့လူဝတ်ချက်တွေကိုမြန်မာဘက်ကမလိုက်နိုင်ဘူးဆိုရင်တရားရုံးရဲ့အရေးယူမှုအပြင်နိုင်ငံတကာအတိုင်းအဝိုင်းကလည်းနိုင်ငံရေးအရာအရေးယူဆောင်ရွက်ကြမှာဖြစ်တယ်လို့လည်းဂမ်ဘီယာရှေ့နေချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။